ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာစင်ကာပူမှာကျင်းပနေတဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှပစိဖိတ်ဒေသတွေလူမျိုးရေးညီလာခံကိုတက်ရောက်ဖို့စနေနေ့မှာရောက်သွားပါတယ်။သူဟာအမေရိကန်ကာဝေးဝင်ကြီး Lloyd Austin နဲ့တွေ့ဆုံမှုရှိသလိုညီလာခံတက်ရောက်လာသူတွေကိုလည်းရုရှားတက်ခဲမှုကိုတွန်းလှန်နေရတဲ့ယူကရိန်းကိုထောက်ခံကူညီဖို့ပန်ချမှာဖြစ်ပါတယ်။ညီလာခံကျင်းပရာနေရာကိုရောက်ချိန်မှာတော့သူဟာဇွန်လ15နဲ့16ရက်တွေမှာကျင်းပခဲ့တဲ့ဆွစ်ဇာလန်နိုင်ငံကငြိမ်းချမ်းရေးညီလာခံအတွက်အာရှပစိဖိတ်နိုင်ငံတွေရဲ့ထောက်ခံမှုရယူဖို့လာရောက်တာဖြစ်ကြောင်းလူမှုမီဒီယာ X ကနေကြေညာပါတယ်။ကမ္ဘာလုံခြုံမှုဟာကမ္ဘာအကြီးဆုံးနိုင်ငံကြီးတွေပေါ်မူတည်နေကြောင်းနဲ့ဒီနိုင်ငံကြီးတွေဟာနိုင်ငံတကာဥပဒေနဲ့ညီသတ်မှတ်ထားတဲ့နိုင်ငံတိုင်းရဲ့နယ်နိမိတ်ကိုအသိမှတ်ပြုဖို့သတ်မှတ်ထားတဲ့ကုလပြည်ညင်ကိုလေးစားဖို့နဲ့နျူကလ িয়ার အင်အားနဲ့ချင်းချောက်အချက်ခံတာတွေလက်စမီမီယာအောင်လှုပ်တာတွေနဲ့ဒေသခံတွေငတ်မောအောင်လှုပ်တာတွေကိုမလုပ်ဘူးဆိုရင်ကမ္ဘာကြီးမှာလုံခြုံမှုရှိလာနိုင်တယ်လို့ယူကရိန်းသမ္မတကရုရှားဆိုတဲ့နိုင်ငံနာမည်ကိုထက်သွင်းဖော်ပြမထားဘဲကြေညာချက်ထုတ်ပြန်ပြီးပြောဆိုခဲ့ပါတယ်။ဒါ့အပြင်ယူကရိန်းသမ္မတဟာစင်ကာပူသမ္မတနောက်စင်ကာပူဝန်ကြီးချုပ် Lawrence Wong, Timor သမ္မတ Jose Ramos Horta, American ကာဝေးဝန်ကြီး Austin တို့အပြင်စင်ကာပူလုပ်ငန်းရှင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။